အစိုးရစစ်တပ်အနေနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့ဌာနချုပ်ဖြစ်တဲ့လိုင်ဇာကိုဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်ဘူးလို့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံချိန်အတွင်းသမ္မတဦးသိန်းစိန်ကအဲ့ဒီလိုပြောခဲ့တာပါ။အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားကိုနိုင်ငံတော်သမ္မတတယောက်အနေနဲ့အတိအမှတ်ပြုပြီးတော့အစိုးရအဖွဲ့အနေနဲ့လည်းအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့နောက်ပိုင်းမှာလက်တွဲလှုပ်ဆောင်လာအောင်စီစဉ်သွားမယ်လို့အဖွဲ့အစည်း80ကျော်နဲ့တွေ့ဆုံပွဲမှာသမ္မတဦးသိန်းစိန်ကပြောခဲ့တာပါအပြည့်အစုံကိုတော့တွေ့ဆုံပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ရန်ကုန်အခြေစိုက် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါရှင
်ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးသိန်းစိန်ကကချင်ပြည်နယ်ကိုထိုးစစ်စင်တာတွေရပ်ပြီးလို့ပြောပြီးတရက်အကြာမှာရန်ကုန်မြို့ဒီကနေ့ရက်ဖက်လူဖွဲ့စည်းတွေနဲ့တွေ့ဆုံတဲ့ပွဲမှာ KIO ဘိုးဒနာချုပ်ရှိရာလွိုင်ဇာကိုတမတော်စစ်ကြောင်းတွေအနေနဲ့ထပ်မံထိုးစစ်စင်တာတွေမလုပ်တော့ဘူးလို့အတည်ပြုပြောကြားလာပါတယ်
။ KIO ရက်ဒီလွိုင်ဇာဌာနချုပ်ဟာကျွန်တော်တို့တပ်တွေနဲ့လက်ရခံအကွာမှာကျွန်တော်တို့ရှိနေပါဒီ KIO ကလွိုင်ဇာဌာနချုပ်ကိုအပြစ်တိုင်ခြေမှုန်းသိမ်းယူခြင်းမပြုလုပ်ဖို့အမိန့်ပေးထားပြီးဖြစ်ပါတယ်ဒါကျွန်တော်တို့တမတော်ရဲ့ငြိမ်းချမ်းရေးလိုလားတယ်ဆိုတဲ့အချက်ကိုအမှန်တကယ်ဖြစ်ကြောင်းတတ်သိထူခြင်းပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိတဲ့အထိဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးလက်ရှိအချိန်မှာ KIO KIA ကလွဲလို့ကြံဖွဲ့ဆယ်ဖွဲ့နဲ့အပြစ်ခတ်ရစဲလက်မှတ်ရေးထိုးပြီးဖြစ်ပါတယ
်ကချင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စစ်အရှင်တွေကိုရှော့ချဖို့တမတော်ကိုတမတော်ကအမိန့်ပေးထားပြီးဖြစ်ကြောင်းနဲ့နောက်ပိုင်းမှာထိုးစစ်စင်တာတွေမရှိနိုင်တော့ဘူးလို့လည်းတမရကထပ်လောင်းပြောကြားခဲ့ပါသေးတယ်။မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်ရေးဖိုရမ်မှာမိန့်ခွန်းပြောကြားစဉ်တုန်းကလည်းတမရတယောက်အနေနဲ့ကချင် KIA KIO ကိုညီညာရေးကမ်းလှမ်းထားပြီလို့လည်းပြောခဲ့ပါသေးတယ်။နိုင်ငံတော်တမရကပြည်ရင်းမှာရှိနေတဲ့အရက်ဖက်လူဖွဲ့စည်းတွေရဲ့အခန်းကဏ္ဍဟာလက်ရှိနိုင်ငံတည်ဆောက်ရေးကဏ္ဍနဲ့ညီညာရေးကဏ္ဍတွေမှာအလွန်အရေးကြီးနေပြီးတော့တမရအနေနဲ့လည်းအရက်ဖက်အခြေပြုလူဖွဲ့စည်းတွေရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုတယ်လို့လည်းပြောကြားခဲ့ပါသေးတယ်။နိုင်ငံတော်သမ္မတကိုအရက်ဖက်လူဖွဲ့စည်းတွေကသူတို့ရဲ့ယက်တီရေးကိစ္စနဲ့မတ်ပုံနေရေးကိစ္စတွေကိုလည်းဒီကနေ့တွေ့ဆုံပွဲမှာတင်ပြခဲ့ကြပြီးတော့အရက်ဖက်လူမှုအဖွဲ့စည်းတွေရဲ့တရားဝင်မတ်ပုံတင်မှုရရှိရေးအခြေအနေအားလည်းအခက်အခဲတွေရှိနေသေးတယ်လို့ပြောကြားသွားခဲ့ကြပါတယ်။နိုင်ငံတော်သမ္မတကလက်ရှိလူမှုအဖွဲ့စည်းတွေနဲ့ဒီတစ်ကြိမ်တွေ့ဆုံမှုဟာပထမဆုံးအကြိမ်တွေ့ဆုံတာဖြစ်ပြီးတော့နောက်ပိုင်းမှာလည်းအခုလိုမျိုးတွေ့ဆုံမှုတွေပြုလုပ်သွားဖို့ရှိပြီးတော့အခမ်းအနားအဆင်ဆင်မဟုတ်ပဲသက်ဆိုင်ရာပြည်ထောင်စုအစိုးရဒါမှမဟုတ်ပြည်내အစိုးရတွေကအရက်ဖက်လူဖွဲ့စည်းတွေနဲ့အတူတကွတွစ်ဆုံနိုင်အောင်တွေကိုလည်းပြုလုပ်ပေးသွားဖို့ရှိတယ်လို့လည်းတမရဦးသိန်းစိန်ကပြောသွားပါတယ်
။ဒါမှမဟုတ်တစ်ဖက်ကလည်းကျွန်တော်တို့အစိုးရဘက်ကလည်းစောစောကဒီအရက်ဖက်အဖွဲ့အစည်းတွေနော်စိတ်ဟောတာတွေဒါတွေကိုကျွန်တော်တို့အခုကြီးပေးဖို့ကျွန်တော်တို့လိုအပ်တယ်လို့ဒီအရက်ဖက်အဖွဲ့အစည်းတွေနဲ့ကြောက်အဖွဲ့အစည်းတွေကလည်းအစိုးရရဲ့လုံဆောင်ချက်တွေဝိုင်းပြီးတော့ကျွန်တော်တို့အခုကြီးပေးဖို့အခုကြီးထောက်ပံ့ပေးဖို့ဝိုင်းရံပြီးတော့ကျွန်တော်ဆောင်ရွက်ပေးသွားဖို့နော်ဒါကျွန်တော်တို့လိုအပ်ချက်ဖြစ်ပါတယ်။အဲ့တော့ပြောကြမယ်ဆိုရင်တော့ကျွန်တော်တို့တွေကဘုနာလိုတလီတက်စီပြီးတော့တခီးတည်းကျွန်တော်တို့သွားနေတယ်ကျွန်တော်တို့အဖွဲ့အစည်းတွေတလီတက်စီပြီးတော့ကျွန်တော်တို့ဒါတခီးတည်းပွားနေတယ်ကျွန်တော်တို့ဒါပုံကိုယ်တွေကျွန်တော်ဖြစ်ပါတယ်အဲ့တော့တိုင်းပြည်ဖွံ့ဖြိုးတိုးတဲ့ရေးကိုကျွန်တော်တို့အစိုးရကြီးပဲလုပ်နေလို့ကျွန်တော်တို့မရောက်ဘူးအစိုးရကြီးပဲကျွန်တော်လုပ်နေလို့မရဘူးအခုတော့ပဲကျွန်တော်ဒီအရက်ဖက်အဖွဲ့အစည်းတွေနောက်ကကျွန်တော်ဒီချာ NGO တွေတခြားကျွန်တော်လူမျိုးရေးအဖွဲ့အစည်းတွေစသဖြင့်ဒီ stakeholder တွေပေါ့အားလုံးကျွန်တော်တို့ဒါပူပေါင်းပြီးတော့လုတ်သွားမှာပဲဒါအောင်မြင်မယ်ဆိုပြီးတော့နော်ဒီလိုကျွန်တော်ပြောချင်ပါတယ
်လက်ရှိပြည်တွင်းရက်ဖက်ဖွဲ့စည်း80ကျော်ဟာနိုင်ငံတော်တမတော်နဲ့တွဲဆုံပွဲကိုတက်ရောက်ခဲ့ကြပြီးအခုလိုတက်ရောက်လာတဲ့အဖွဲ့အစည်းတွေထဲမှာအများစုကတော့မှတ်ပုံတင်မရှိသေးတဲ့အဖွဲ့အစည်းတွေများနေတာတွေ့ရပါတယ်နိုင်ငံတော်တမတော်ဦးသိန်းစင်ကအခုလိုရက်ဖက်ဖွဲ့စည်းတွေရဲ့ရှစ်ဆက်သွားရမယ့်အခြေအနေတွေကိုနားထောင်ပြီးတော့တွဲဆုံခွင့်ရရှိခဲ့တဲ့အပေါ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကကမဖြစ်ဖြစ်အောင်ကသူမရဲ့အမြင်ကိုအခုလိုပြောပြပါတယ်
တကယ်စကားပြောခွင့်ရတဲ့16ယောက်လောက်ရှိတယ်။ sorry 12ယောက်လောက်ရှိတယ်ပေါ့နော်။တကယ်စကားပြောခွင့်ရတဲ့12ယောက်။12ယောက်မှာလည်း6ယောက်လောက်ကဒီတူရနဲ့ဟိုဆက်ဆက်ပြီးလုပ်နေတဲ့ဖွဲ့စည်းတွေကဖြစ်နေတယ်ဆိုတော့ကျမတို့ကဒီကိစ္စတွေမှာဟိုအားမရပါဘူးရှင့်။ဟုတ်ကဲ့။ဒီနေ့အတွက်ဒီနေ့ပွဲဒီနေ့တက်ဆောင်ဆွေးနွေးတဲ့ပွဲကိုကျမအနေနဲ့ပုံမှန်လည်းပြောရရင်လုံးဝအားမရပါဘူးရှင့်
။ဒီကနေ့တွေ့ဆုံပွဲကိုအစိုးရဝန်ကြီးပိုင်းတွေကပြည်အောင်စုဝန်ကြီးတွေဖြစ်တဲ့ဦးစိုးသိန်း၊ဦးအောင်မင်း၊ဦးခင်ကြီး၊ဦးဝင်းမြင့်တို့တက်ရောက်ခဲ့ကြပါတယ်။နိုင်ငံတော်တမနာနဲ့ရက်ဖက်လူဖွဲ့စည်းတွေတွစ်ဆုံပွဲမှာအချို့အဖွဲ့စည်းတွေဟာနိုင်ငံတော်တမရကိုသူတို့ရဲ့အခက်အခဲတွေနဲ့တိုက်ပြီးမှတကယ်ဖြစ်နေတဲ့ဖြစ်ရပ်တွေကိုတင်ပြခွင့်မရရှိခဲ့လို့အများစုကလည်းစိတ်ပြက်တယ်လို့ပြောခဲ့တာတွေလည်းရှိပါတယ်